Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာလ9ရက်စနေနေ့ညနေ6:00ခန်းနဲ့9:00အထိအစီအစဉ်တွေကို line to meter 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတောင်းယူတင်ဆက်မှာပါရှင်
။ကျမဧသနာကျော်ပါ။ဒီညနေကြားရမယ့်သတင်းတွေထဲမှာဆိုရင်တော့ American Town Mine Caribbean ပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနှိပ်ကအခု Hurricane မုန်တိုင်းအဆင့်ကိုရောက်သွားပြီးတော့တနအီကို -80 နှုန်းနဲ့ Mexico ပင်လယ်ကွက်ကိုဥတီရွေ့ရှာလာနေပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါတွေကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်စုစုပေါင်းတသန်းနီးပါးကိုဆက်ပြီးတော့အထောက်ပံ့ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီကနေ့ပဲပြောကြားသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှားဖောင်ရေ
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေပြီးမှတော့ဘင်္ဂလားဒေ့ရှ်ဘက်ကအခုချိန်ထိထွက်ပြေးလာနေတဲ့ဒုက္ခသည်တွေအတွေ့အရေးပေါ်အကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂရဲ့ပြောဆိုချက်နဲ့အတူနားဆင်ရမှာက
ကျွန်တော်တို့မောင်းတော့မှကြတော့ဆရာကျော်ပါတယ်အဲ့ကနေအဲ့ကနေကဟိုစီရွာလောက်ပဲဆင်းနေတယ်တခြားတွေကကွန်တော့ဟိုဘင်္ဂလားဘက်ကိုကူဝပြီအာဒီမှာရွာတွေကမြေရှုပစ်တယ်သူတို့ရွာတွေမြေရှုပစ်တယ်ပြီးတော့ဟို
မောင်းတော့ဒေသမြို့သူကြီးမွတ်စလင်ကျေးရွာသားတူဖြစ်တဲ့ကိုလာထွန်းပြောသွားတာပါပြည်စုံကိုတဲ့င်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင် KIO ကချင်လက်နက်ကင်ဖွဲ့တိုင်ရင်၃ကနေတပ်သားတစ်စုဆောင်တဲ့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားသူတွေကိုပြန်လွတ်ပေးရတောင်းဆိုချက်အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရတဲ့င်းတွေကိုမတ်အေးတင်တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
် American Town Mine Caribbean ပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနှိပ်ထားအခုခါ Hurricane မုန်တိုင်းအဆင့်ကိုရောက်သွားခဲ့ပြီးတော့တနအီမိုင်80နှုန်းနဲ့မက္ကဆီကိုပင်လယ်ကွက်ကိုဥတီရွေ့ရှာလာနေတယ်လို့အမေရိကန်မြို့သားဟာရီကိန်းဌာနကပြောပါရယ်ဒီမုန်တိုင်းဟာဒီကနေ့စနေနေ့မှာပို့ပြီးတော့အားကောင်းလာနိုင်တာပါအမေရိကန်တောင်ပိုင်းလူးဝီဇီယားနားပြည်နယ်ညူးအော်လင်းစ်မြို့မှာစနေညကနေပြီးတော့တင်းငွေမနေ့အထိညမထွက်ရအမိန်ထုတ်ပြန်ထားတယ်လို့မြို့တော်ဝင်မစ်ချ်လောက်ဒရီယိုကပြောပါရယ်အပူပိုင်းမုန်တိုင်းနှိပ်ကရောက်အမေရိကတိုက်တောင်ပိုင်းနိုင်ငံတွေကိုဖျက်ဆီးတိုက်ခိုက်ခဲ့တာမှာသူ့ကြောင့်အနည်းဆုံးလူ20သေဆုံးခဲ့ရပါတယ်နီကာရာဂွာနိုင်ငံမှာရေလွှမ်းမှုမှုကြောင့်လူတွေထောင်ထဲချပေးလို့ရကိုရွှေ့ပြောင်းနေထိုင်ခဲ့ရပြီးတော့လူ၁၁ဦးမကတေဆုံးခဲ့ရတဲ့အပြင်တခြား9ဦးလည်းပျောက်ဆုံးနေတယ်လို့ဒုသမရရိုဇာရီယိုမာရီလိုကပြောပါရယ်ကော့စတာရီကာနိုင်ငံမှာတော့လူ၈ဦးတေဆုံးခဲ့ပြီးတော့အဲ့ဒီထဲမှာကလေး2ဦးပါဝင်တယ်လို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကဆိုပါရယ်ဟွန်ဒူရက်စ်နိုင်ငံမှာတော့မြေရေရုတ်တရက်တက်လာလို့လူငယ်2ဦးရေနစ်သွားခဲ့ရပါရယ်အယ်ဆာဗာဒေါနိုင်ငံမှာဆိုရင်လည်းမြေပြိုလို့အမျိုးသားတအုပ်သေဆုံးခဲ့ရတာပါ။အမေရိကန်ပြည်အောင်စုမှာတော့အယ်လာဘားမား၊ဖလော်ရီဒါနဲ့မစ္စဆစ်ပီပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြီးညာထားပြီးတော့အမေရိကန်ပင်လယ်ကွေ့မြောက်ချမ်း၊ကန်ရိုးတန်းအချို့တပိုင်းတွေမှာဟာရီကိန်းမုန်တိုင်းကြောင့်ရေအများကြီးမြင့်တက်မယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားရပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်ပဲထိန်းဒုံးကျည်ပြစ်လွတ်မှုကိုလာမယ့်ရက်ပိုင်းအတွင်းမှာလှုပ်လာနိုင်ပွဲရှိတယ်လို့အမေရိကန်အစိုးရနဲ့လေ့လာခဲ့တဲ့သူတို့ကပြောလိုက်ပါတယ်။လာမယ့်အောက်တိုဘာ9ရက်နေ့ဟာမြောက်ကိုရီးယားက2006ခုနှစ်ကပထမဆုံးအကြိမ်နျူကလ িয়ার စမ်းသပ်မှုလုပ်ခဲ့တဲ့17နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်သလိုအောက်တိုဘာ10ရက်နေ့ကတော့မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလုသမားပါတီတည်ထောင်ခဲ့တဲ့82နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြောက်ကိုရီးယားအလုသမားပါတီကို1945ခုနှစ်မှာတည်ထောင်ခဲ့တာပါ။မြောက်ကိုရီးယားအနေနဲ့အောက်တိုဘာ10ရက်နေ့လောက်မှာဒုံးကျည်စမ်းသပ်ပြစ်လွတ်ဖို့ပြင်ဆင်တဲ့အရေးအောင်တွေ့ရတယ်လို့လည်းအမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။ CIA ဘူထောက်လိုင်းအေဂျင်စီမှာအရင်ကလေလာ30သူတူလည်းဖြစ်ဘော်ဂရုပအရှေ့အဖွဲ့ကဥဆောင်ညင်ကြားရေးမှုလည်းဖြစ်တဲ့ဆူမီတယ်ရီကတော့မြောက်ကိုရီးယားဟာဒီလိုအချိန်မျိုးတွေမှာအများအားအချိန်ကြိုက်လုပ်လို့ရှိပြီးတော့ကင်ဂျွန်အွန်းအနေနဲ့လည်းသူ့ကိုရော့ကက်မန်ဒုံးပျံလွတ်တဲ့ကောင်လေးလို့ခေါ်တဲ့အတိုင်းလှုပ်သွားလိမ့်မှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံဟာတိတ်မကြခင်အချိန်တွင်တာဝဲပစ်ဒုံးကျည်တစင်းကိုပြစ်လွတ်သွားဖို့ပြင်ဆင်နေတယ်လို့ကြာသေးခင်ကမြောက်ကိုရီးယားနိုင်ငံကနေပြန်လာခဲ့တဲ့ရုရှားလွှတ်တော်မတ်အန်တန်မိုရိုဇော့ဖ်ကကိုကူးကားပြီးတော့ RIA သတင်းအေဂျင်စီကပြောပါတယ်အဲ့ဒီဒုံးကျည်ဟာအမေရိကန်ပြည်ထောင်စုအနောက်ဘက်ကမ်းရိုးတန်းအထိရောက်နိုင်တယ်ဆိုပြီးတော့လည်းယူဆနေကြပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာကာစီနိုကစားဝိုင်းတွေအများကြီးရှိတဲ့နာမည်ကျော် Las Vegas မြို့မှာပြီးခဲ့တဲ့စနေနေ့ ကလူအများကြီးတေဆုံးအောင်လို့တနက်နေ့ပြစ်ခတ်ခဲ့တဲ့စတီဖန်ဘတ်တော့ကိုအဲ့ဒီလိုမျိုးတိုက်ခိုက်ခဲ့တာဘာကြောင့်လဲဆိုတဲ့ရည်ရွယ်ချက်ရှာလို့မတွေ့သေးဘူးလို့လာစဗေဂတ်ရဲ့တပ်ဖွဲ့ကပြောပါတယ်။တနက်သမားကမန္တလေးဘေးဟိုတယ်ပေါ်ကနေပြီးတော့အရှိကွင်းပြင်မှာကျင်းပနေတဲ့ကျေးလက်ဂီတလေဟာပြင်စင်မြင့်ဖျော်ပြပွဲလူအုပ်ထဲကိုဟိုတယ်ပေါ်တဲ့အခန်းတစ်ခုထဲကနေပြီးတော့အဆက်မပြတ်ပြစ်ခတ်ခဲ့လို့လူ58ဦးမကအသေးဆုံးခဲ့တာပါ။လာစဗေဂတ်ရဲ့တပ်ဖွဲ့ကလက်ထောက်ရဲမှူးကြီးကေဗင်မက်မဟီလ်ကတော့ရဲတပ်ဖွဲ့ဟာတဲလွန်စာတွေကိုဆက်ပြီးတော့ခြေရာကောက်နေတော့မယ်လို့ပြောပါတယ်။
To date, we have run down well more than 1,000 leads in this investigation. While some of it has helped create...
အခုတည်းဆိုရင်ရဲတပ်ဖွဲ့အနေနဲ့သတင်းစာရလို့လိုက်စုံစမ်းမှုပေါင်း1,000ကျော်လုပ်ပြီးပါပြီ။အဲကရတဲ့အချက်တချို့ကတော့ဒီလူဘလို့လူမျိုးလဲဆိုတာပိုသိအောင်လို့အထောက်အကူဖြစ်စေပေမဲ့သူဘာကြောင့်ဒီလိုလှုပ်သွားခဲ့လဲဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူးလို့လက်ထောက်ရဲမှူးကြီးမက်မဟီလ်ကပြောသွားတာပါ။မစ္စတာဘက်ဒော့ခါလမ်းမအမှတ်62ဘေးကကောက်ရိတ်သိန်းဂီတပွဲတော်ဆိုတဲ့ဖြော်ပြပွဲကိုမြင်ရတဲ့ဘက်အချမ်းကအထက်မြင့်အခန်းကိုသူ့အတွက်ပေးဖို့တေချာတောင်းခဲ့တယ်လို့မန္တလေးဘေးဟိုတယ်ဝန်ထမ်းတွေကပြောပါတယ်။သူနေသွားတဲ့ဟိုတယ်ဂန်းထဲမှာတနက်23လက်နဲ့တနက်တွေကိုဆက်တနက်လိုမျိုးအဆက်မပြတ်ပြစ်ခတ်လို့ရအောင်ပြုပြင်နိုင်တဲ့ကိရိယာဆန်တစ်ခုတွေ့ခဲ့ရပါတယ်။နေပါရပြည်နယ်ကသူ့အိမ်မှာတော့နောက်ထပ်တနက်26လက်ကိုတွေ့ရှိခဲ့ရတာပါ။သူရဲ့ချစ်သူမာရီလောဒန်လီနဲ့အတူနေထိုင်တဲ့ရီနိုမျိုးအိမ်မှာတော့ဒီမှုနဲ့ဆက်ဆက်ပြီးရဲကအလို့ရှိနေတဲ့သူရဲ့ Honda Texan ကားကိုကြာသပတေးနေ့ကတွေ့ရှိခဲ့ရပါတယ်။အခုဖြော်ပြပွဲမတိုင်ခင်တပတ်ကပြုလုပ်သွားတဲ့ The Life is Beautiful Alternative Guitar ပွဲတော်ကိုစီးမြင်ရတဲ့အဆောက်အုံမှာလဲ Mr. Bedrock ကအခန်းတစ်ခန်းကြိုမှာထားခဲ့တယ်လို့အမှုစစ်ဆောင်နောက်တွေကပြောပါတယ်။ဒါအပြင်သူက Chicago Hotel တစ်ခုမှာဩဂုတ်လက Lola Palooza ပွဲတော်ကိုမြင်ရတဲ့အခန်းကိုလည်းငှားထားခဲ့ပါသေးတယ်ရှင
်။ညုံမျိုးကိုကြမ်းဖက်တိုက်ခိုက်ဖို့ကြံစီမှုနဲ့တရားစွဲခံထားတဲ့လူ၃ဦးကိုဆွဲချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနကကြေညာလိုက်ပါတယ်။ဆိုပါလူ၃ဦးဟာနိုင်ငံခြားကလူတွေနဲ့ပေါင်းပြီးတော့ညုံမျိုးကိုတိုက်ခိုက်ဖို့ကြံစီတဲ့နေရာမှာပါဝင်ခဲ့တာဖြစ်ပါတယ်။အသက်၁၉နှစ်အရွယ်ကနေဒါနိုင်ငံသားအဗ်ဒူရာမန်အယ်ဘနာဆာဝီအသက်၁၉နှစ်အရွယ်ပါကစ္စတန်နိုင်ငံသားတာလာဟာရူနဲ့အသက်၃၈နှစ်အရွယ်ဖိလစ်ပိုင်နိုင်ငံသားရာဆယ်ဆဲလစ်တို့ကိုညုံမျိုးလူစီကားတဲ့နေရာမှာဘုံခွဲတိုက်ခိုက်ပြီးပြစ်ခတ်မှုတွေလုပ်ဖို့ကြံစီမှုနဲ့ဆွဲချက်တင်လိုက်တယ်လို့အမေရိကန်ပြည်ထောင်စုညူးယောက်တောင်ပိုင်းခရိုင်တရားရေးဌာနကတောက်ကြနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ဒီလူ3ယောက်ကို2016ခုနှစ်နွေရာသီမှာတိုက်ခိုက်ဖို့ကြံစီမှုနဲ့ပြီးခဲ့တဲ့နှစ်ကတရားစွဲခဲ့တာဖြစ်ပြီးတော့သူတို့3ဦးစလုံးက3ဦးစလုံးကိုဖမ်းဆီးထားပြီးလည်းဖြစ်ပါတယ်အယ်ဘနာဆာဝီကတော့သူ့မှာအပြစ်ရှိကြောင်းထွက်ဆိုထားပြီးဖြစ်တဲ့အတွက်လာမယ့်ဒဇင်ဘာလမှာချမှတ်သွားမယ့်အမိန့်ကိုစောင့်ဆိုင်းနေပါတယ်ဟာရုန်းနဲ့ဆာလစ်တို့ကတော့ပြည်ပနိုင်ငံတွေမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အခုချိန်ကျတော့အမေရိကန်ပြည်ထောင်စုကိုတရားခံလွှဲပြောင်းတာမလုပ်ရသေးဘူးလို့တရားရုံးကထုတ်ပြန်တဲ့တရားဝင်စာရွက်စာတမ်းတွေမှာပြောထားပါတယ်ဒီလိုသုံးဦးကတိုက်ခိုက်မှုတွေလုပ်ဖို့အတွက်အင်တာနက်ကနေဆက်သွယ်ခဲ့ကြတာဖြစ်တယ်လို့လည်းဒီထုတ်ပြန်ချက်မှာပြောထားပါတယ်သူတို့သုံးဦးဟာဂီတဖျော်ဖြေပွဲတစ်ခုကိုတိုက်ခိုက်ဖို့ကြံစီခဲ့တာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့ရှေ့ဝက်စုံစမ်းထောက်လှမ်းသူတဦးကိုပြောမိလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ယူအေမေဒန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာတွေတင်နေဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါတွေကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်စုစုပေါင်းတသန်းနီးပါးကိုဆက်ပြီးတော့အထောက်ပံ့ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကဒီကနေ့စနေနေ့မှာပဲပြောကြားသွားကြောင်း AP သတင်းမှာဖော်ပြထားပါတယ်။နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေကိုသူကချီးကျူးသွားပြီးတော့သူတို့ရဲ့အကူအညီနဲ့ကျွန်းတကျွန်းပေါ်မှာယာယီစခန်းတွေစောက်ပေးမယ်အစီအစဉ်ကိုဆက်ပြီးတော့အကောင့်ထဲပို့မယ်လို့မစ္စဟာစီနာကပြောပါတယ်။နေဆက်ဒေတာမှာတင်းမာမှုဖြစ်ပွားရတာတွေအတွက်မြမအစိုးရကိုသူကအပြစ်တင်လိုက်ပြီးတော့ဒီပြည်ပခါကိုတေချာတတိထားကင်တွေ့ဖို့သူကဘင်္ဂလားလုံခြုံရေးတပ်ဖွဲ့ရင်းကိုညွှန်ကြားထားပါတယ်လို့ပြောပါတယ်။သူရဲ့အစိုးရအနေနဲ့ဒုက္ခသည်တွေကိုစားရည်ရိတ်ခါနဲ့နေထိုင်စရာဆက်ပြီးတော့ပံ့ပိုးပေးနေမယ်။လိုအပ်လာရင်တော့သူတို့တနေ့ကိုထမင်းတစ်နက်ပဲစားပြီးတော့ကျန်တာကိုဝေစားမယ်လို့ပြောသွားကြောင်း AP သတင်းမှာဖော်ပြထားတာပါ။အခုလောက်ကုန်ပိုင်းမှာရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့ပြည်ပခါတွေကြောင့်မြန်မာနိုင်ငံဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့မြန်မာနိုင်ငံသားတွေကဗ ဘင်္ဂါလီလို့ရည်ညွှန်းတဲ့ဒီရိုဟင်ဂျာမွတ်စလင်ဒုက္ခတဲ့၅သိန်းကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မစ္စဟာစီနာကအခုလိုမျိုးဒုက္ခတဲ့တွေကိုလက်ခံပေးထားတာသူတို့ဒေတာကိုပြန်နိုင်တဲ့အခြေအနေရောက်တဲ့အထိယာယီအတွက်ပဲဖြစ်ပါတယ်လို့လည်းဒီကနေ့ပဲထပ်ပြောသွားခဲ့ပါတယ်ရှင်။
မြန်မာဆိုးရွားနဲ့ဆေးသက်ညီနိုင်မှုတွေလုပ်ဖို့အတွက်အစဉ်သက်ရှိတယ်လို့ရိုဟင်ဂျာဆိုးရွားသဘုံအဖွဲ့ ARS ကဒီကနေ့စနေနေ့မှာပြောလိုက်ပါတယ်။ရိုဟင်ဂျာသဘုံအဖွဲ့ကညီညာရေးအတွက်မြန်မာဆိုးရွားဘက်ကလှုံ့ဆော်လာခဲ့မယ်ဆိုရင်သူတို့ဘက်ကလည်းဒါကိုတုံ့ပြန်ဆွေးနွေးသွားဖို့အစဉ်သက်မယ်လို့ပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်တစ်လကြာအပြစ်ခတ်ရက်ဆဲထားတာကုံဆုံးကနေပြီလို့လည်းပြောပါတယ်။ဒါပေမဲ့အဲ့လိုအပြစ်ခတ်ရက်ဆဲတဲ့ကာလကုံသွားပြီဆိုရင်တော့မလုပ်မယ်ဆိုတာကိုတော့ပြောဆိုခြင်းမရှိပါဘူး။အစာဖွဲ့ရဲ့ညင်ညာချက်မှာတော့တစ်ချိန်ချင်းမှာမြန်မာအစိုးရအနေနဲ့ညီညာရေးအတွက်ဆွေးနွေးပြောဆိုခြင်းနဲ့ဆိုရင်သူတို့အနေနဲ့လည်းဒါကိုအပြန်အလှန်ဆွေးနွေးသွားမယ်လို့ဖော်ပြထားကြောင်းရိုက်တာသတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ဘူးလို့ရိုက်တာသတင်းကဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကအစာလို့ခေါ်တဲ့ရုံးကြအစွန်းရောက်တွေကလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ရကနေဒေသတွင်းမှာပြည်ပခန့်တွေဖြစ်ပွားပြီးတော့အဲ့ဒီပြည်ပခန့်တွေကြောင့်ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြဖြစ်ပါတယ်။မြန်မာအစိုးရကတော့အစာအဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ကြေညာထားပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာဆဒမ်ဟူစိန်အာဏာကဖယ်ရှားခံရပြီးတော့နိုင်ငံရဲ့သွေးစွီးမှုရဲ့ပြယုဖြစ်တဲ့ပထမအဦးဆုံးသမရဖြစ်နေတက်လာတဲ့ဂျလာဘာတာလာဘာလီနီဟာဇာပနအခမ်းအနားကိုတောက်ကြနေကကျင်းပခဲ့ပြီးတော့အီရတ်အရာရှိကြီးတွေကမ္ဘာနိုင်ငံဆောင်ကအစ်မြင့်အရာရှိတွေနဲ့ကတ်စနယ်ဝါတွေထောင်ထဲချီပြီးတော့တက်ရောက်ခဲ့ကြပါရှင
်။2018ကမ္ဘာဖလားခြေစစ်ပွဲတွေကိုတောက်ကြနေကကစားခဲ့တာမှာတော့စပိန်သင်းနိုင်ရပြီးတော့ခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။စပိန်နဲ့အယ်ဘေးနီးယားတို့စပိန်နိုင်ငံမှာကစားကြတာမှာစပိန်က3-2မရှိနဲ့နိုင်ရသွားတာဖြစ်ပါတယ်။စပိန်ကဒီပွဲနိုင်လိုက်တဲ့အချိန်မှာအီတလီကတော့မက်ဆီဒိုနီးယားနဲ့အင်္ဂလန်မှာတကိုးစီတည်ဖြစ်သွားပါတယ်။ဒါကြောင့်စပိန်ကအုပ်စုပထမနဲ့ခြေစစ်ပွဲအောင်ပြီးတော့အီတလီကရှုံးထွက်အဆင့်ကစားရမှာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
နောက်ဆုံးရသတင်းတွေကိုမှတ်အေးသနာတော်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဘူးသီးထောင်နဲ့မောင်တော်ဒေသအတွင်းကမွတ်စလင်ကျေးရွာသားတွေကရွာသား18,000ကျော်ဟာလုံခြုံရေးစိုးရိမ်ရပြီးစားဖို့နေရေးနဲ့ကျန်းမာရေးအခက်အခဲတွေရှိတဲ့ဆိုတဲ့အကြောင်းပြချက်တွေနဲ့နိုင်ငံငယ်နယ်ဆက်ကိုစုပြုံရောက်ရှိနေကြတယ်လို့မြန်မာအစိုးရသတင်းပြန်ကြားရေးကော်မတီကသတင်းထုတ်ပြန်ထားပါရ။အကြမ်းဖက်တိုက်ခိုက်မှုတွေကြားကျေးရွာတွေမိရှို့ဖျက်ဆီးခံလိုက်ရတဲ့အတွက်လတလောအခြေအနေမှာနေစရာစားစရာအခက်အခဲနဲ့လုံခြုံရေးစိုးရိမ်ရတဲ့ရာနဲ့ချီတဲ့မွတ်စလင်ကျေးရွာသားတွေထွက်ခွာသွားနေကြတာဖြစ်တယ်လို့မွတ်စလင်ကျေးရွာသားတို့ကလည်းပြောပါတယ်ရခိုင်ပြည်နယ်ကရခိုင်တွေအပါအဝင်တိုင်းရင်းသားတွေကလည်းထပ်ပြီးအကြမ်းဖက်တိုက်ခိုက်ခံရမှာကိုစိုးရိမ်စရာအနေအထားမှာရှိနေသေးပဲလို့ရခိုင်ဒေသခံတွေကဆိုပါတယ်မဆုမွန်ကအသေးစိတ်ဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသနဲ့ဘူးသီးတောင်မြို့နယ်တွင်ကမွတ်စလင်ကျေးရွာတွေကရွာသား18,000ကျော်ဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကိုအစုလိုက်အပြုံလိုက်ရောက်ရှိနေကြတယ်လို့အစိုးရကအောက်တိုဘာလ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒီမွတ်စလင်ကျေးရွာသားတွေဟာသူတို့အတွက်စားဝတ်နေရေးနဲ့ကျန်းမာရေးအခက်အခဲကြောင့်ရောနောက်ကျေးရွာတွေမှာလုံခြုံမှုမရှိတော့ဘူးလို့ယူဆရတဲ့အတွက်ကြောင့်ရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာလာဖို့ဆက်သွယ်ခေါ်ယူမှုတွေကြောင့်ဆိုတဲ့အကြောင်းပြချက်တွေနဲ့အိမ်နီးချင်းဘင်္ဂလားဘက်ခြမ်းကိုအတုပ်လိုက်ထွက်ခွာနေကြတဲ့အတွက်မောင်နှောအချုပ်ရေးအဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကနယ်စပ်ကိုရောက်နေတဲ့တောင်းချီတဲ့မွတ်စလင်ကျေးရွာသားတွေကိုတွားရောက်ကြည့်ရှုခဲ့ကြတယ်လို့အစိုးရကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။မောင်နှောဒေသတွေကရာနဲ့ချီတဲ့မွတ်စလင်ကျေးရွာတွေကရွာသားတွေထွက်ခွာနေကြပြီးကျေးရွာ10ခန်းလောက်ပဲကျန်တော့တယ်လို့မြို့သူကြီးမွတ်စလင်ကျေးရွာသားတဦးဖြစ်တဲ့ကိုလာထွန်းကပြောပါတယ်။အဓိကကတော့စားဝတ်နေရေးအခက်အခဲနဲ့သူတို့ရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံလိုက်ရတဲ့အနေအထားကြောင့်အခုလိုမျိုးလုံခြုံစိတ်ချရမယ်လို့ယူဆရတဲ့တဖက်နိုင်ငံကိုတင်းရှောင်သွားနေကြတာဖြစ်တယ်လို့လည်းကိုလာထွန်းကပြောပါတယ်။
ကျွန်တော်တို့မောင်တော့မှာကြတော့ဖရကြောပါတယ်အဲ့အနေအခုဟိုစီရွာလောက်ပဲရှင်နေတယ်တခြားတွေကကွန်လုံးဟိုဘင်္ဂလားဘက်ကိုကူဝပြီအာဒီမာရွာတွေကမြေရှုပစ်တယ်သူတို့ရွာတွေမြေရှုပစ်တယ်လို့ကြတော့သူတို့ကနေလို့မရတာနေလို့မရတော့သူတို့ထွက်ပြေးကြတာပေါ့ယာနေချီချီရတဲ့မှာအခုကဟိုနည်းနည်းပဲရှင်နေတယ်မြို့ပေါ်လောက်ပဲရှင်နေတယ်
အထူးသဖြင့်ကတော့လမ်းမဆက်သွေးရေးအခက်အခဲရှိတဲ့ကျေးရွာတွေနဲ့နေဆက်နားကနေရာတွေကမွတ်စလင်တွေအတွက်စိုးရိမ်စရာအနေအထားရှိနေပေမဲ့လို့မောင်နှောမြို့ပေါ်မှာတော့မွတ်စလင်တွေဟာလုံခြုံရေးတိတ်မစိုးရိမ်ရဘူးလို့လည်းမောင်နှောမြို့မှာလက်တလောနေထိုင်နေတဲ့မြို့သူကြီးကျေးရွာသားကိုလာထွန်းကဆိုပါတယ
်အခွန်လုံးနေပါကုံဝါပြီဆိုတော့ဒီမှာသူတို့ကလည်းလုံစရာလည်းမရှိတော့ဘူးလေဆိုလို့ကျွန်တော်မြို့ပေါ်မှာပဲအဲ့လိုနဲ့နဲ့နဲ့နဲ့ရှင်နေတာဟိုကျွန်တော်ရခိုင်မြို့နဲ့ဟိုရောက်ပြီးတော့နေရဲဆိုတော့ဒါမဲ့တက်တက်နေတဲ့ကျွန်တော်ရွာတွေကတော့ဟိုမရှိတဲ့လောက်ပြီးသွားပြီတောင်းတော့မှာ
အဲ့တော့အဲ့ဒီမှာကိုလာထွန်းတို့အချို့ဒီကြံခဲ့တဲ့ခုနဆယ်ရွာလောက်ကြံခဲ့တယ်ဆိုတော့အဲ့ဒီဆယ်ရွာလောက်ကြံခဲ့တဲ့ထဲတရားဒီလူနည်းစုတွေကရောသူတို့ကဘာကြောင့်ဒီနယ်မြေကနေပြီးတော့မထွက်ကြတာလဲဒါမှမဟုတ်ရှင်သူတို့ကရောဘာဖြစ်လို့ဒီမှာဆက်နေတာလဲဟိုဘက်ကိုသွားဖို့ပေါ့နော်ဘလို့အနေထားရှိလို့ပါလဲရှင
်ဘလို့ပြန်ဟိုဘက်သွားရင်လည်းတော်တော်ဒုက္ခရောက်နေလို့အဲ့လိုကြားလဲကြားတယ်မိလေးမိနေရတယ်ဒါမဲ့တခုနေဖက်ကလူတွေကြတော့ဘယ်လိုပြောမလဲသူတို့ရွာတွေလေးမိရှုခံပြီးပြီးသူတို့မှာစားဝေးနေရေးကစပြီးတော့လုံချွေးကစတခုမှစီမဖြစ်ဘူးဒါမဲ့ဒီဖက်မှာဟိုပူတီတော်ကလူတွေနေတိုင်းအဲ့လိုကုလာရှိတယ်တောင်းတွေပါတွေလျှော်ပြီးတော့လေကုလာရှိတယ်အကူကနေစေးပိတ်ထားလဲ3ရက်လောက်ရှိပြီနေစေးပိတ်ထားတာပြီးတော့လူတွေကဒီမှာကိုဖက်လည်းမသွားနိုင်ဘူးဒီဖက်လည်းမသွားနိုင်ဘူးဖြစ်နေတယ်အဲ့လိုလူတွေလည်းအများကြီးရှိတယ်ဒီမှာပူတီတော်ကလူတွေ
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းမောင်းနှောဒေသတွေမှာလူတိုင်းဘေးကင်းလုံခြုံစွာစိတ်ချလက်ချနေထိုင်နိုင်ရေးကနယ်မြေတွင်းတရားဥပဒေစိုးမိုးမှုရှိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီကဥတည်ငွေကပြောပါတယ
်။ကျွန်တော်မြင်တာကတော့လေအတိအကျတရားဥပဒေစိုးမိုးမှုရှိဖို့လိုတယ်ပေါ့ဗျာ။အဲဒါရှိလို့ဆိုရင်ကြေကွာလဲဒီဖော်မမရှိနိုင်ပါဘူး။ဒီဒီငယ်ငယ်နဲ့ကျွန်တော်ဖြစ်သိချင်ပါတယ်။ဘာဖြစ်လို့ဆိုကျွန်တော်ရခိုင်ပြည်နယ်ဆိုတော့လေနိုင်ငံတစ်ခုမှာဒေသတစ်ခုအနေနဲ့ပြည်ကြီးအင်းချမ်းဖို့နံပါတ်1အရေးကြီးပါတယ်။ပြည်ကြီးအင်းချမ်းဖို့အတွက်ကတရားဥပဒေစိုးမိုးမှုရှိဖို့လိုပါတယ်ဗျာ။
ဘူးဒီတော်မြို့နယ်တွင်ကဒုက္ခသည်တွေရဲ့အရေးဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားဦးတန်းနိုင်ကတော့ရခိုင်မြောက်ပိုင်းကြက်ဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံရခိုင်တိုင်းရင်းသားတွေအပါအဝင်တခြားတိုင်းရင်းသားတွေမှလည်းလုံခြုံရေးအခက်ခဲနဲ့စားနပ်ရိက္ခာနေစရာအခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ပြောပါရတယ်
။ကျွန်တော်တို့ဘူးဒီတော်မုံတော်ဟာလာစစ်တွေကျွန်တော်တို့မင်းပြပုံမကျွန်းဟာလာကြောက်တော်မြောက်ဦးမှာဟာလာကျွန်တော်တို့ရခိုင်တိုင်းရင်းသားဒုက္ခသည်တွေဟာလာအခုတက်ပြီးအောင်ရှိနေစေပါမောင်တော်မျိုးမြောက်ပိုင်းဖက်ကကျွန်တော်တို့တိုင်းရင်းသားတွေဆိုတယောက်မှမတော်သေးဘူးပြန်လည်နေရာချတဲ့ဆိုတော့သူပဇက်ပြမှာပဲပြောနေတာလက်တွေ့မှာအကောင့်တွေပေါ်တာတခုမှမရှိသေးဘူးခင်ဗျာ
အိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုခံမှန်းကြီးအနည်းဆုံးလူဦးရေ9သိန်းကျော်လောက်ထွက်ပြေးလာနေတယ်လို့ကုလသမဂ္ဂကမနေ့ကထုတ်ပြန်ကြေညာခဲ့တာပါဒါအပြင်အသေးရောက်လာတဲ့ဒုက္ခသည်ဥယေတန်းတဝက်ကျော်ကိုအကာအကွယ်ပေးဖို့နေရာထိုင်ခင်းနေပေးဖို့မိန်လာနဲ့ရေတန့်စတာတွေကူညီထောက်ပံ့မှုလိုအပ်နေတယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမွတ်တင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုအခုချိန်ထိထွက်ပြေးနေစေဒုက္ခသည်တွေဟာနေဆက်ဒုက္ခသည်စခန်းတစ်ခုမှာအရင်ရှိနေတဲ့ဒုက္ခသည်ဥယေနှစ်ဆနှီးပါပုံများလာတဲ့အတွက်လူသားချင်းဆန်ရဘေးဒုက္ခအကြတဲကြီးဖြစ်လာနေတဲ့အကြောင်းနဲ့အရေးပေါ်အကူအညီတွေလိုအပ်နေကြောင်းလဲကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းပြည်စုံကိုမိုက်အင်ဂျင်နိုင်ဆက်ပြီးတင်ပြမှာပါရှင
်အခုလိုလာပိုင်းအတွင်းဘင်္ဂလားဒေ့ရှ်ကိုတိမ့်နဲ့ချီထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကအရေးပေါ်ဆောင်ရွက်ပေးနေတာတွေကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ UNHCR ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရပုဂ္ဂိုလ်ဂျိုးဆပ်ထရီပူရာက VOA ဘင်္ဂလားဒေ့ရှ်ဌာနကိုအခုလိုရှင်းပြပါတယ
် So far organized 6 airlifts flying in some 500 metric tons of aid more flights
ဆာနာရိတ်ကနဲ့အခြားအထောက်အကူပစ္စည်းတွေပါဝင်တဲ့အလေးချိန် metric ton 900လောက်ကိုလေယာဉ်နဲ့6ချိန်လောက်ပို့ဆောင်ပေးခဲ့ပါတယ်နောက်ထပ်လည်းလေယာဉ်တွေလာနေပါတယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ကျွန်တော်တို့ရုံးမှာလဲဝန်ထမ်းဥယေကိုနှစ်ဆတိုးထားပြီးအခုဆိုရင်ဝန်ထမ်း100လောက်ရှိနေပါတယ်နောက်ထပ်လည်းကျွန်တော်တို့ရဲ့အလုပ်တွေနဲ့အစီအစဉ်တွေကိုတိုးချဲ့ဖို့ရှိပါတယ်။အသေးရောက်နေတဲ့ Ranger ဒုက္ခသည်တွေနေရာထိုင်ခင်းအတွက်ဘင်္ဂလားဒေ့ရှ်ဆိုရာကနေဧက2000ပေးထားတယ်ဆိုတာကျွန်တော်တို့သိရပါတယ
်။ဩဂုတ်လ25ရက်နေ့နောက်ပိုင်းဒုက္ခသည်တွေများလာတဲ့အတွက်နောက်ထပ်ဧက1000ကိုဘင်္ဂလားဒေ့ရှ်အစိုးရကထပ်ပြီးတိုးချဲ့ပေးထားတယ်လို့လည်း Joseph Tripura ကပြောပါတယ်။ဒါအပြင်အစ်စ်ရောက်လာတဲ့ဒုက္ခသည်ဥယေတန်းတဝက်ကျော်ကိုအကာအကွယ်ပေးဖို့နေရာထိုင်ခင်းပေးဖို့မိန်းလာနဲ့ရေးသက်စတာတွေကိုကူညီထောက်ပံ့ဖို့အတွက် UNHCR အပိုင်းကနေအရေးပေါ်ထောက်ပံ့ဖို့နောက်ထပ်6လစာအမေရိကန်ဒေါ်လာတန်း80ကျော်ထပ်ပြီးလိုအပ်နေကြောင်းနဲ့နိုင်ငံတကာအလူရှင်တွေအနေနဲ့ဝိုင်းဝန်းကူညီကြဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။အလားတူ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ရဲ့ဝန်ထမ်းဟောင်းလည်းဖြစ်ဒုက္ခသည်ရေးဆိုင်ရာကြွမ်းကျင်သူလည်းဖြစ်တဲ့ Asif Muni ကကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေအနေနဲ့6လစာအတိုင်းအတာနဲ့လိုအပ်တဲ့ရန်ပုံငွေပမာဏခန့်မှန်းတွက်ချက်ရတဲ့အကြောင်းရင်းဟာဒုက္ခသည်တွေပို့ပို့ပြီးများလာတဲ့အခြေအနေကြောင့်ဖြစ်ပြီးတကယ်လက်တွေ့မှာလည်းနောက်ပိုင်းလိုအပ်လာမယ့်အတိုင်းအတာကိုအကဲဖြတ်ဖို့အခက်အခဲရှိကြောင်း VOA Bangladesh ဌာနကအခုလိုပြောပါတယ
် So my understanding is that this is
ကျွန်တော်နားလေတာကတော့ဒါဟာယာယီအကဲဖြတ်ထားတာဖြစ်ပါတယ်ဒါမဲ့6လအတွင်းလိုအပ်ချက်အတွက်ယာယီခံမှန်းတုံးသက်ထားတာပါ။နောက်6လအတွင်းမှာလည်းပ ိုးပိုးပြီးကြီးမားလာမယ့်လိုအပ်ချက်တွေပေါ်မှာအခြေခံပြီးနောက်ထပ်အကဲဖြတ်တွက်ချက်ဖို့ရှိပါတယ်
။ဒါ့အပြင်ကုလသမဂ္ဂအေဂျင်စီတွေဘက်ကလည်းဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာစောင့်ကြည့်ခြင်းနဲ့အနေထားရှိနေတယ်လို့အာဆစ်မူနီကပြောပါတယ်။ဒီတော့တွင်ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့လူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်မှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လိုကော့ခ်ကလည်းဒုက္ခသည်တွေဟာမြန်မာစစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းတဲ့ညှဉ်းပန်းနှိပ်စက်မှုကိုကြုံတွေ့ခဲ့ရတယ်လို့ဂျနီဗာကုလသမဂ္ဂဌာနချုပ်ရုံးရဲ့တောက်ကြာနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် I sat down with 24 women who had
ထပ်ပြလာတဲ့ဒုက္ခသည်အမျိုးသမီး24ဦးနဲ့အတူထိုင်ပြီးတော့ကျွန်တော်စကားပြောခဲ့ပါလေ။သူတို့မျက်စိရှိမှသူတို့ရဲ့အမျိုးသားတွေအဖေတွေသားတွေအသက်ခံခဲ့ရတာကိုအတင်းအဓမ္မအကြည့်ခိုင်းခဲ့တဲ့ဖြစ်ရဆိုးတွေကိုပြောပြခဲ့ကြပါလေ။နောက်ပြီးတော့အတင်းအဓမ္မပြုကျင်တာမျိုးတကယ့်ကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ဖြစ်ရတွေလည်းကြားခဲ့ရပါလေ။သူတို့ရဲ့ရွာတွေလည်းမိရှို့ခံခဲ့ရလို့ထွက်ပြေးခဲ့ရတဲ့အကြောင်းတွေကိုလည်းပြောပြခဲ့ကြပါလေ
။ဘင်္ဂလားဒေ့ရှ်အစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတန်းတဝက်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုသူတို့နိုင်ငံဘက်အချမ်းမှစောင့်နေတယ်လို့ကြာတာပတိနေ့ကပြောကြားခဲ့ပါတယ်။1988ခုနှစ်ကတည်းကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတရားဝင်စတင်လက်ခံခဲ့ပြီးတဲ့နောက်အခုနောက်ဆုံးကိန်းဂဏန်းတွေအရဒုက္ခသည်စုစုပေါင်း8သိန်းကျော်ရှိသွားပြီလို့လည်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီလိုကြီးမားတဲ့ဒုက္ခသည်စခန်းထားရှိတဲ့အစီအစဉ်ဟာရေဒိုပြည်လည်မှုရရှိဖို့အတွက်သာဖြစ်ပြီးရေရှည်အတွက်ဆိုရင်နေထိုင်ရေးအဆင်ပြေဖို့အတွက်အလုတ်သမားဈေးကွက်နဲ့နောက်ပြီးဒုက္ခသည်တွေအဆက်မပြတ်ဝင်ရောက်လာမှုစတာတွေကိုထဲသွင်းစဉ်းစားပြီးဖြေရှင်းတဲ့နည်းလမ်းလိုအပ်လိမ့်မယ်လို့ဒုက္ခသည်အရေးဆိုင်ရာကျွမ်းကျင်သူအာဆစ်မူနီကပြောပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာမျက်နှာပြက်စရာတွေကြုံနေရပါတယ်။ရခိုင်ပြည်နယ်အခြေအနေကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိမ့်ကက်လာနိုင်ပါလဲ။နိုင်ငံကစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်လဲဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ရက်ရက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
အခုစနေညတရားလေးလိုင်းဆွေးနွေးခန်းကိုည9:00ခွဲမှာစတင်မှာဖြစ်ပါရယ်ရှင်အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါကချင်လွတ်လပ်ရေးအဖွဲ့ KIO တပ်ရင်း3ကနေကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းဒေသခံရှမ်းရွာသားတွေအပါအဝင်ခြံအလုတ်သမားအယောက်40ကိုတပ်သားတွေဖြင့်ဖမ်းဆီးခေါ်ဆောင်သွားတာကိုပြန်လွတ်ပြေးဖို့ကချင်ငင်းချင်းရေးအကျိုးဆောင်အဖွဲ့က KIO ဘိုဌာနချုပ်ကိုတောင်းဆိုထားခဲ့ပါရယ်ဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပြေးဖို့ဘိုကနေညွန်ကြားချက်ပေးလာပေမဲ့ရှမ်းရွာသားတချို့သာပြန်လွတ်မြောက်လာပြီးကြံသူတွေလွတ်မြောက်လာတာမရှိသေးဘူးလို့ပြောပါတယ်ဒီအကြောင်းပြေစုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်ရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာ KIO ကချင်လွတ်လပ်ရေးဖွဲ့တပ်ရင်း3ကနေဒေသခံရွာသားတွေနဲ့ခြံလုံသမားအယောက်40ခန့်ကိုတပ်သားတွေဖြင့်ဖမ်းဆီးခေါ်ဆောင်သွားတဲ့ပုံမှာပြန်လည်လွှတ်ပေးဖို့ PCG ခေါ်ကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ကနေ KIO ဘူဌာနချုပ်ကိုမနေ့ကတောင်းဆိုခဲ့တာပါ။ကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ရဲ့တင်ပြချက်ပေါ်မှာ KIO ဌာနချုပ်ကနေအကြောင်းပြန်လာတဲ့အခြေအနေနဲ့ပတ်သက်လို့BCG ဖွဲ့ဝင်ဥလမိုင်ကွန်ကြာကခုလိုပြောပါတယ
်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဝေချောင်ကဖုန်းကြီးတဲ့တပါးကကျွန်တော်တို့ကဖုန်းဆက်လာတယ်။အမှ KIO ဖွဲ့ကစက်တာဆူဆောင်းတယ်တဲ့။ plan အမျိုးသားတွေ6ဦးပါသွားတယ်တဲ့။သူတို့ကတော့ကျွန်တော်ပြေးဖို့တောင်းဆိုပေးပါဆိုပြီးကျွန်တော်ဆွေကူကြီးပေါင်းလာတယ်။ကျွန်တော်တို့ကသက်ဆိုင်ရာဘူပြန်တင်ပြတဲ့ပုံမှာဘဝရဲ့ဒီမှာသူရဲ့ policy ရလောက်တာတော့မဟုတ်ဘူး။ဒါမျိုးအောက်ခြေတိုင်းတစ်ဖက်တည်းအနေနဲ့သူတို့လောက်တာဖြစ်ကောင်းဖြစ်ရမယ်။ဆက်လက်ပြီးစုံစမ်းကြည့်ပါမယ်။မင်းများကြည့်ပါဦးမယ်။အဲ့ဒါတွေဝန်ကြီးလေးပြန်လုပ်ပေးဖို့ဆိုတော့အောက်ခြေကိုအလိုအမိန်ပေးပါပြီတဲ့။ဆန်းလူသား6ဦးကိုဖမ်းသွားတယ်ဆိုတော့ဟာလွတ်လပ်ပြီဒါမှမဟုတ်တော့လမ်းခွလမှာကြာနေတာ
။ဒီမနေ့မှာတတ်သားတက်ဖြစ်စုဆောင်းခံရတဲ့ဝိုင်းမော်မြို့နယ်ဆိုင်လော်ကောင်းခန်းကျေးရွာကရှမ်းမျိုးသား6ဦးပြန်လည်လွတ်မြောက်လာပြီဖြစ်ပေမဲ့ကြံရှိနေတဲ့လူတွေရဲ့သတင်းအခြေအနေကိုမသိရသေးဘူးလို့လည်းကချင်ငင်းချမ်းရေးအကျိုးဆောင်ဦးလမိုင်ကွန်ကြာကပြောပါရယ်ပြီးခဲ့တဲ့ကြာတာပတိနေ့တုန်းကဝိုင်းမော်မြို့နယ်ဆိုင်လော်ကောင်းခန်းစားတဲ့ရွာကဒေသခံရွာသားတွေပါဝင်ငပြောချံလုတ်သားအယောက်40ခန့်ကို KIO ကနေတာတာတိတ်ဖြစ်ခေါ်ဆောင်သွားတဲ့အကြောင်းတခြားကချင်ငင်းချမ်းရေးအကျိုးဆောင်သူဖြစ်သူဦးဆောင်အောင်ကပြောပါရယ်
တာကိုတော့တော့လေးကျလို့တော့ထမအလုပ်လုပ်နေဟိုလိုစာနေမှာအလုပ်လုပ်တဲ့အချိန်မှာပါတော့တယ်လို့
ဒါပြင်စက်တင်ဘာလလဲတုန်းကလည်းမြစ်စုံဒေသကလီစုကျေးရွာသားတွေကို KIO ကနေတတ်တတ်တဲ့အဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေရှိခဲ့တယ်လို့လီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီခေါ်ဒူလီပါတီဥက္ကဋ္ဌဥရွှေမင်းကပြောပါတယ
်လွန်ခဲ့တဲ့နှစ်ဆလောက်တော့တရားစုအချက်မှာလူ50ဖမ်းသွားတယ်ပေါ့ဗျာကျွန်တော်တို့မြစ်စုံအချက်တရားစုတချို့ကံလုပ်ပြီးတဲ့တချို့ပြန်မလုပ်ပြီးကျွန်တော်တို့လူမျိုးတွေကတော်တော်လေးပါသွားတယ်
ကချင်ပြည်နယ်အတွင်းလီစုလူမျိုးတွေကိုအတ္တမလူသစ်စုဆောင်စက်ကြီးကောင်တာတွေလှုပ်ဆောင်နေမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့မေလ20ရက်နေ့ကလီစုတိုင်းဒေသရောက်နေထောင်ကျော်ကနေမြစ်ကြီးနားမြို့ပေါ်မှာဆန္ဒပြခဲ့ကြပါတယ် KIO ကချင်လွတ်လပ်ရေးအဖွဲ့လှုပ်ရှားရာဒေသတွေမှာတတ်တတ်တဲ့ဖြစ်စုဆောင်နေမှုဖြစ်စဉ်တွေဟာနှစ်စဉ်လိုသတင်းတွေပေါ်ထွက်နေပါတယ် KIO အဖွဲ့အတွင်းတတ်တတ်တဲ့စုဆောင်မှု policy နဲ့ပတ်သက်လို့ဘူမူကြီးစော်ကန်ကအခုလိုပြောပါတယ်
ကျွန်တော်တို့ရဲ့ထင်းချုပ်နေနေကြီးရွာတွေမှာဒီလူငယ်လူလတ်ပိုင်းတွေကတော့ကျွန်တော်တို့ရဲ့ policy အရဒီတိတိကျကျတပ်ဖွဲ့တွေတော့ရှိတယ်အဲ့လိုမျိုးတစ်စုဆောင်တဲ့ဟာတွေတော့ရှိတယ်မဝဲမနေရအဲ့လိုမျိုးတော့မရှိဘူးကိုယ့်ရဲ့နေနေကိုယ့်ရဲ့ဒေသကိုယ့်ရဲ့ရိုက်ရွာကိုကာကွယ်ဖို့ဆိုပြီးတော့မှပြင်နှံပေးတာပေါ့ပြင်နှံပေးပြီးတော့မှကိုယ့်ရဲ့ရွာမှာပဲနေပြီးတော့မှကိုယ့်ရဲ့နေမီဒေသကိုကာကွယ်တဲ့ပုံစံမျိုးအဲ့လိုမျိုးလုပ်ထားတာတော့ရှိတယ်အကန့်တော့မရှိဘူး50ကျော်ရင်တော့သူတို့တာဝန်ပေးထားတဲ့ဟာမျိုးတော့မရှိဘူး
တိရခန့်တွေဆန္ဒမပါပဲအသိအရမတတတဲ့စုဆောင်တဲ့လှုပ်ဆောင်ချက်မျိုးဟာလူခုရေးကိုချုပ်ဖောက်ရာကြပြီးလူမျိုးသူမျိုးနဲ့ကြားအသိအမြင်လွှဲမှားမှုတွေဖြစ်စေတယ်လို့လဲဇူလေးပါတီဥက္ကဋ္ဌဥရွှေမင်းကပြောပါတယ်လက်ရှိကချင်ပြည်နယ်အတွင်းမှာဒီလဆိုင်းပန်းကစားလို့ဒီကနေ့အထိ KIO ကချင်လွတ်လပ်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာရက်စက်တိုက်ဆိုသူလိုတိုက်ပွဲဖြစ်ပွားနေပါတယ်KIO ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူနိုင်ခြင်းမရှိသေးသလို UWSA ဝမ့်ပြည်သွေးစည်းညီညွတ်ရေးအဖွဲ့ကဥဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးစုနေညှိနှိုင်းရေးကော်မတီ FVNCC အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကူရောတရင်အချင်းချက်ကိုမိုက်အေသနာကျော်ပြောပြပေးပါမယ်ရှင
်။ American တောင်ပိုင်း Caribbean ပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနေထာအခုခါမှာ Hurricane မုန်တိုင်းအဆင့်ကိုရောက်သွားပြီးတော့တနအီကိုမိုင်80နှုန်းနဲ့ Mexico ပင်လယ်ကွေ့ကိုဥတီပြီးရွေ့ရှားနေတယ်လို့ American မြို့သား Hurricane ဌာနကပြောပါတယ်။မုန်တိုင်းကဒီကနေ့စနေနေ့မှာပို့ပြီးတော့အားကောင်းလာမယ်လို့ခန့်မှန်းထားပါတယ်။ American တောင်ပိုင်း Louisiana ပြည်နယ် New Orleans မြို့မှာစနေညနေကနေပြီးတော့တနင်္ဂနွေနေ့မနေ့အထိညမထွက်ရအမိန့်ထုတ်ပြန်ထားတယ်လို့မြို့တော်ဝန် Mitch Landry ကပြောပါတယ်။ဒါ့အပြင် American ပြည်အစု Alabama, Florida နဲ့ Mississippi ပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြီးညာထားပြီးတော့ American ပင်လယ်ကွေ့မြောက်ချမ်းကန်ယူတန်တချို့ပိုင်းတွေမှာ Hurricane မုန်တိုင်းကြောင့်ရေအများကြီးမြင့်တက်မယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။American ပြည်အောင်စုမှာကက်ဆီနိုကစားဝိုင်းတွေအများကြီးရှိနေတဲ့နယ်မြေကျော် Las Vegas မြို့မှာပြီးခဲ့တဲ့သတင်းပတ်ကလူအများကြီးတေဆုံအောင်လို့တနက်နေ့ပြစ်ခတ်ခဲ့တဲ့ Steven Paddock ရဲ့အဲ့လိုတိုက်ခိုက်တာဘာကြောင့်လဲဆိုတဲ့ရည်ရွယ်ချက်ကိုအခုထိရှာလို့မတွေ့သေးဘူးလို့ Las Vegas ရဲတပ်ဖွဲ့ကပြောပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခန့်တွေကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်စုစုပေါင်းတသန်းနီးပါးကိုဆက်ပြီးတော့ထောက်ပံ့သွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကဒီကနေ့စနေနေ့မှာပဲပြောကြားသွားတယ်လို့ AP သတင်းတစ်ခုမှဖော်ပြထားပါတယ်။နိုင်ငံတကာကူညီတောင်းပန်ရေးအဖွဲ့တွေကိုသူကချီးကျူးသွားပြီးတော့သူတို့ရဲ့အကူအညီနဲ့ကျွန်းတကျွန်းပေါ်မှာယာယီစခန်းတွေစောက်ပေးမယ့်အစီအစဉ်ကိုဆက်ပြီးတော့အကောင့်ထဲဖော်မယ်လို့သူကပြောပါတယ်။အခုလိုမျိုးဒုက္ခသည်တွေကိုလက်ခံပေးတာဟာသူတို့ဒေသကိုပြန်နိုင်တဲ့အခြေအနေရောက်တဲ့အထိယာယီအတွက်ပဲဖြစ်တယ်လို့လည်းဒီကနေ့မှပဲထပ်ပြီးတော့ပြောကြားသွားခဲ့ပါတယ်ရှင်
။တရင်အချင်းချက်ကိုမအေးသန္တာကြောကြီးညာပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လုပ်ရေးမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Cummins ဖြစ်ပါတယ်။ကျွန်မရှားဖုံပါဒီညနေအစီအစဉ်ကိုတောင်းယူတင်ဆက်ပေးသွားတာပါ။ VO American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America,
Washington.